မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတပ်မတော်ကတာဝန်ရှိတယ်ဆိုတဲ့နိုင်ငံတကာရဲ့ဆွဆွချက်ကိုထိရောက်စွာကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးဖြစ်သွားရောက်လက်ပတ်တဲ့တက်ချုပ်ရဲ့ခီးစဉ်ကိုကြည့်ရင်ဒေသတွင်းတရုတ်ရဲ့စစ်ရေးနိုင်ငံရေးဩဇာကြီးမားလာမှုကိုဂျပန်ဘက်ကချိန်ခွင်ရှာညှိလို့တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ဘူးတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီးခိုကြီးယာမာဇာကီရဲ့ဖိတ်ကြားချက်အရဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာချစ်ကြည်ရေးခီးအဖြစ်တိုကျိုမြို့ကိုအောက်တိုဘာ6ရက်နေ့ကရောက်ရှိသွားပြီးအောက်တိုဘာ9ရက်နေ့မှာတော့ဗိုလ်ချုပ်ကြီးယာမာဇာကီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ညနေပိုင်းမှာဂျပန်နိုင်ငံသားဦးဝန်ကြီးမူတကီတိုရှိမီဆူတို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံချိန်အတွင်းမစ္စတာအာဘေကမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုပါဝင်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရကရောစစ်တပ်ကပါဒီကိစ္စကိုအမြန်ကန်တွယ်ဖြေရှင်းသင့်ကြောင်းတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းခဲ့တယ်လို့ဂျပန်အစိုးရပိုင် NHK သတင်းဌာနမှဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာဒီလကုံမှန်ကျင်းပဖို့ရှိတဲ့ဂျပန်ဘီရင်အစ်စ်နန်းတက်ပွဲကိုတက်ရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်ခင်လေးမှာဖြစ်ပါတယ်။မြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တူကိုနိုင်ငံတကာကပိတ်ဆို့ဒဏ်ကပ်ထားခြင်းမှာဂျပန်စစ်ဘက်ခေါင်းဆောင်တွေရဲ့အခုလိုဖိတ်ကြားမှုကဘယ်လိုရောက်ပါလဲ။ဒါဟာတရုတ်ရဲ့စီးရေးနိုင်ငံရေးဩဇာကြီးမားလာတာကိုဂျပန်ကချင်းကွင်းရှာညှိလို့တဲ့သဘောလို့သုံးသပ်သူက CNF ချင်းအမျိုးသားတပ်ဦးဒိုကတာတဲ့ဦးထန်နန်လျန်ထန်ဖြစ်ပါတယ
်။ဂျပန်အစိုးရကသူ့ policy ရအာရှမှာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုနိုင်ငံရေးလွှမ်းမိုးမှုနဲ့စီးရေးနယ်ချဲ့လွှမ်းမိုးမှုတွေကိုအမြဲတမ်းသူကစောင့်ကြည့်ပြီးတော့ထိန်းကျင်တဲ့သဘောအမြဲတမ်းရှိပါတယ်။တရုတ်ကတစ်ချိန်လုံးကစစ်တပ်ကိုပဲသူဆက်ဆံမိမဲ့ NLD အစိုးရတက်လာတဲ့ခါကျတော့တရုတ်က NLD အစိုးရကိုလည်းဆက်ဆံတယ်လို့တမရော်ကိုလည်းပြစ်ပယ်ခြင်းမရှိဘဲနဲ့နှစ်ဖက်လုံးကိုပေါင်းပြီးဆက်ဆံတဲ့မူနီးပရိယကိုသူကကျင့်သုံးပါတယ်။ဒါကြောင့်လည်းဂျပန်ကလည်းကောင်ဆန်းစုကြည်ကိုနိုင်ငံရေးကအစိုးရအနေနဲ့ဖိတ်ကြားစီရင်ပြီးတော့သက်သွယ်မှုပြုတယ်လို့ဒီဘုချုပ်မူကြီးမင်းအောင်လှိုင်နဲ့တမတော်ကိုလည်းဆက်ဆံရေးအမြဲတမ်းချောမွေ့ဖို့ဆိုတဲ့နှစ်ဖက်မူကြီးစနစ်ကိုသူတို့ကျင့်သုံးတယ်လို့ကျွန်တော်မြင်ပါတယ
်။ပြည်တွင်းမှာစီးပွားရေးနှေးကွေးနေတဲ့ဂျပန်နိုင်ငံအနေနဲ့အာရှမှာစီးပွားရေးကွန်ရက်ကိုဖြန့်ကျက်ခြားထားနိုင်ဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့ဟာဂျပန်အတွက်အရေးကြီးတယ်လို့တိုကျိုမြို့ကမြန်မာအရေးသုံးသက်သူဦးကျော်ကျော်စိုးကမြင်ပါတယ
်အဓိကတော့ဂျပန်အစိုးရကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဆက်ဆံရေးကိုအမြဲတမ်းကောင်းထိန်ထားတဲ့မူဝါဒကိုကျင့်သုံးတာပေါ့လေအဲဒါမို့လို့မြန်မာနိုင်ငံမှာရှိတဲ့အရက်ဖက်ကောစစ်ဖက်ကောအားလုံးနဲ့ဆက်ဆံရေးအဆင်ပြေအောင်သူတို့လုပ်ပါတယ်နောက်တစ်ချက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အကူအညီပေးလို့တဲ့ဆန္ဒနောက်မြန်မာနိုင်ငံနဲ့စီးပွားဆက်ဆံခြင်းတဲ့ဆန္ဒတွေကပါမှာကတည်းကရှိတော့မယ်လေ။ဆနောက်တစ်ချက်ကမြန်မာနဲ့ဆက်ဆံရေးစပ်ပြီးထိန်းထားလို့ရှိရင်ပြည်နိုင်ငံနဲ့မြန်မာကြားဆက်ဆံရေးကိုလည်းသူတို့ပြန်ပြီးတော့ချိန်ဝင်ရှာထိန်းနှီးနိုင်မယ်လို့ယူဆတဲ့အကြောင်းမြန်မာနဲ့ဆက်ဆံရေးအမြဲတမ်းကောင်းထိန်းထား
။ဂျပန်နိုင်ငံဟာမစ္စတာယိုဟေးဆဇာဂါဝါဦးဆောင်တဲ့နီပွန်ဖောင်ဒေးရှင်းကတဆင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာထဲထဲဝင်ဝင်လှုပ်ဖို့ကြိုးပမ်းခဲ့ပေမဲ့နောက်ဆုံးမှာတရုတ်နိုင်ငံကြောင့်နောက်ဆုတ်သွားခဲ့ရတယ်လို့ CNF ဦးထန်နန်လျှမ်းထန်ကသုံးသပ်ပါတယ
်ဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာသူထဲထဲဝင်ဝင်ပါဝင်ခြင်းနဲ့ဆန္ဒအစပိုင်းမှာရှိပေမဲ့တရုတ်ကနေပြီးတော့သူ့ရဲ့အိမ်ကြီးချင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာထဲထဲဝင်ဝင်ဝင်ဖို့အတွက်ဂျပန်နဲ့အနောက်အုပ်စုတွေကိုသူကဘလိုလားတဲ့ဆန္ဒရှိတဲ့အတွက်ကြောင့်ဂျပန်နိုင်ငံကထဲထဲဝင်ဝင်မဝင်နိုင်တာဖြစ်ပါတယ
်ဂျပန်နိုင်ငံသားကြီးဝန်ကြီးမူတဲဂီတိုရှိမီဆုနဲ့တွေ့ဆုံရမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်သည့်အထိဂျပန်ကအပြည့်အဝထောက်ပံ့ကူညီသွားမယ်အကြောင်းဗိုလ်ချုပ်မင်းအောင်လှိုင်ကိုပြောကြားခဲ့တာပါအောက်တိုဘာ6ရက်နေ့မှာစတင်ခဲ့တဲ့ဗိုလ်ချုပ်မင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာအောက်တိုဘာ13ရက်နေ့မှာအဆုံးသတ်မှာဖြစ်တယ်လို့ဂျပန်နိုင်ငံသားဦးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ